မလေးရှားနိုင်ငံကိုတရားမဝင်အလုပ်လုပ်ဖို့လာရင်ထိုင်းနိုင်ငံစစ်စည်းစခန်းတွေမှာအဖမ်းခံရရတဲ့မြန်မာအလုပ်သမားတွေရှိနေတာကြောင့်တရားဝင်သွားလာကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကပြီးခဲ့တဲ့အောက်တိုဘာ16ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံစူရက်ဌာနီပြန်လည်ထူထောင်ရေးစခန်းမှာဖမ်းမိထားတဲ့တရားမဝင်မြန်မာနိုင်ငံသားတွေကိုထားရှိတာဖြစ်ပါတယ်။အဲ့ဒီမှာရှိတဲ့မြန်မာနိုင်ငံသား21ယောက်ထဲကနေ5ယောက်ကိုနိုင်ငံသားစစ်စစ်ပြီးမြန်မာနိုင်ငံကိုပြန်လွှတ်လိုက်တာဖြစ်တယ်လို့မြန်မာတန်ယုံအလုသမားတန်ရာရှိဦးစမ်းမောင်ဦးကပြောပါဗျ။အဲ့ဒီအလုသမားတွေဟာမြန်မာနိုင်ငံကပွဲစားတွေကနေတဆင့်တဝဲထီခီကချနာပူရီလမ်းကြောင်းကော့တောင်းရနောင်လမ်းကြောင်းဘိတ်ပကျွတ်လမ်းကြောင်းတွေကနေထိုင်းနိုင်ငံကိုရောက်လာပြီးအဲ့ဒီကနေမှမလေးရှားနိုင်ငံကိုသွားရင်ထိုင်းစစ်စေးဂိတ်တွေကနေဖမ်းမိတာဖြစ်တယ်လို့သိရပါဗျ။သူတို့တွေကိုလူကုန်ကူးခံရသူတွေအဖြစ်သတ်မှတ်ပြီးပွဲစားတွေကိုလည်းဖမ်းဆီးအရေးယူဖို့ထိုင်းဆိုရဘက်ကဆောင်ရွက်နေတယ်လို့အလုသမားတန်ရာရှိဦးစမ်းမောင်ဦးကပြောပါတယ်
။ထိုင်းဘက်ကမှရှိတဲ့ဒီလူကုန်ဒါအခွင့်နဲ့ပေါ့နော်။အခုလက်ရှိကတော့လူကုန်ကူးတယ်လို့ကျွန်တော်တို့ကသတ်မှတ်ပြီးသွားပြီဆိုတော့ဟိုတချို့တန်ရာရှိပွဲရှိတဲ့လူတွေရောသူတို့တရင်ရလိုက်လူတွေပေါ့။သူကတော့ထိုင်းဘက်ကလူကုန်ဒါနဲ့သက်ဆိုင်တဲ့တာဝန်ရှိသူတွေကတော့သူကခေါ်ပြီးတော့သူလိုက်ပြီးတော့စုံစမ်းပြီးစစ်ဆေးပြီးတော့တချို့တွေလည်းတရားရုံးဆွဲတင်လာကြတယ်တော့လုပ်နေပြီပေါ့နော်။
ထိုင်းဆိုရစစ်စည်းစခန်းတွေကိုရှောင်ပြီးတရားမဝင်သွားလာကြတဲ့အခါတချို့ဆိုလူကုန်ကူးခံရတာပွဲစားတွေကလမ်းခုလက်မှာထားပြီးထွက်ပြေးသွားလို့အခက်ခဲဖြစ်ကြရတာတွေရှိပါတယ်။တချို့အလို့သမားတွေဆိုတောထဲမှာဒုက္ခရောက်ကြလို့အကူအညီလှမ်းတောင်းတာတွေရှိတယ်လို့ထိုင်းနိုင်ငံမှာမြန်မာအလို့သမားတွေကိုကူညီပေးနေတဲ့ဆရာတော်ဦးစောတိကကမိန့်ကြားပါတယ်။
ဒီလိုမျိုးပေါ့နော်ခေါ်တဲ့လူတွေလည်းခေါ်နေတာပဲတွားတဲ့လူတွေလည်းတွားနေတာပဲတော်တဲ့မှာပုံအိတ်ပြီးတော့မှဟုတ်လားဒီလိုမျိုးပေါ့နော်မကြမကြဖုံဖုံလုံးစီမှာလည်းအမြဲတမ်းအကူအညီတောင်းနေပေါ့တော်တဲ့ရောက်မှာခေတီတွေပြစ်ထားခဲ့လို့ဒီပို့ဆောင်တဲ့ပုံကိုယ်တွေကထားခဲ့လို့ဒီလိုဒုက္ခရောက်နေပါတယ်။မညာဆိုပြီးတော့အမြဲတမ်းတော့အကူအညီတွေမကြမကြတောင်းတာကိုပေးနေရပါတယ်
။မြန်မာနိုင်ငံမှာအလုတ်ကန်ရှားပါလာတာဒုက္ခလစာတွေနေတာကြောင့်ပြည်ပနိုင်ငံတွေမှာအလုတ်သွားလုတ်ကြတာတွေများလာပါတယ်။မြန်မာနိုင်ငံမှာဒုက္ခလစာဟာတစ်လတသိန်းခွဲရဖို့မလွယ်ပေမဲ့မလေးရှားနိုင်ငံမှာဆိုရင်တော့တစ်လကိုကျက်3သိန်းလောက်ရနိုင်တာကြောင့်စွန့်စားသွားလာကြတာပါ။အဲ့ဒါလို့မလေးရှားနိုင်ငံကိုတရားမဝင်အလို့လို့ဖို့အသွာထိုင်းမှာအဖမ်းခံရတဲ့သူတွေဟာနေပြည်တော်တကုံဘကူကြောက်ကြီးတဝဲတနင်္သာရီစတဲ့မြို့တွေကဖြစ်တယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ပညာရေးချင်းနေပါတဲ့သူတွေစီးပွားရေးနေပါတဲ့သူတွေကနိုင်ငံသားမှအလို့လို့ပြီးမိသားစုကိုထောက်ပံ့မယ်ငွေကြေးစုဆောင်မယ်ဆိုတဲ့ရည်ရွယ်ချက်တွေနဲ့သွားလာကြတာလို့သိရပါတယ်။မလေးရှားနိုင်ငံကိုအလုတ်သွားလုပ်ဖို့ဆိုပြီးပွဲစားတွေကနေတဆင့်သွားလာကြတာမျိုးရှိသလိုမလေးမှာရှိတဲ့ကိုဆွေမျိုးသားချင်းမိတ်ဆွေအခြေဆက်တွေနဲ့သွားလာကြတာဖြစ်ပါတယ်။အဲ့ဒါလို့သွားလာတဲ့အခါမှာငွေကြေးအရင်ပေးရတာမျိုးမဟုတ်ဘဲအလုတ်ရမှသာလုခလာစာတွေကနေဖြတ်တောက်တာဖြစ်တယ်လို့ဆရာတော်ဦးစောတိကကမှတ်ပါတယ်။ဒါပေမဲ့အဲ့ဒီအလုတ်သမားတွေဟာအလုတ်ကင်ကောင်းတယ်ဆိုတဲ့ပွဲစားတွေရဲ့အပြောကိုသာယုံကြည်ပြီးလိုက်လာပေမဲ့တကယ်တမ်းမှာတော့ကိုအလုတ်လုံးမဲ့နိုင်ငံကအခြေအနေမှန်တွေကိုမသိကြဘူးလို့ထိုင်းနိုင်ငံကမြန်မာအလုတ်သမားအရေးကူညီပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကဦးထူးချစ်ကပြောပါတယ်
။ကျွန်တော်ပြည်ရင်းကလာတဲ့မြန်မာရှိပြောင်းအလုတ်သမားတွေအနေနဲ့ထိုင်းနိုင်ငံနဲ့မလေးရှားရဲ့အခြေအနေကိုကာကနာမသိဘူး။ပွဲစားတွေရဲ့စီယုံလှုပ်ဆောင်မှုကောင်းလို့သူတို့ခင်ဗျာပတ်စံလဲကျွန်တော်တို့အစိုးရသမတ်ချက်တွေထဲပို့ပေးရတယ်ဒီရောက်တော့လဲကျွန်တော်တို့အနေကြားနေပြီးတော့တရားမဝင်တဲ့ဟိုနေဆက်ကိုဖြတ်ကျော်မှုတွေဖြစ်တယ်ပေါ့လေ။အဓိကပြဿနာကတော့သူတို့တောင်းတဲ့နိုင်ငံတွေရဲ့တရင်ချက်လက်တွေမသိရရဲ့။နောက်တစ်ခုကဒီပွဲစားတွေကတချို့အာဏာပိုင်တွေနဲ့ပေါင်းပြီးတော့ဒီလုပ်ငန်းစားတောက်နေရတဲ့အခုထိရှိတော့မှရှိတယ်ဗျ
။မလေးရှားနိုင်ငံကိုတရားဝင်သွားမယ်ဆိုရင်အနည်းဆုံး3လလောက်စောင့်ရပြီးငွေကြေးဆိုရင်လဲ12သိန်းကနေသိန်း30လောက်အထိကုန်ကြတာတွေရှိရဲလို့မလေးရှားနိုင်ငံမှာမြန်မာအလို့သမားတွေကိုကူညီပေးနေတဲ့လူမှုအဖွဲ့အစည်းတွေကနေသိရပါတယ်။တရားမဝင်လမ်းကြောင်းကနေသွားမယ်ဆိုရင်တော့မလေးငွေ ringgit 2000မြန်မာငွေကျပ်8သိန်းလောက်ကုန်ပါတယ်။အဲဒါကြောင့်ပွဲစားတွေကနေတဆင်ပြီးတဆင်လွှဲပြောင်းခေါ်တဲ့တရားမဝင်လမ်းကြောင်းကနေမလေးရှားနိုင်ငံကိုကန်ကောက်ပြီးရောက်လာကြတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့တရားမဝင်အလို့သမားတွေဖြစ်နေတာကြောင့်လောက်ခလာစာအမှန်ရရှိတာတွေကျမ်းမာရေးရပိုင်ခွင့်နေဆိုတဲ့အခွင့်အရေးတွေစုံရှုံကြရပါတယ်။နောက်ပြီးမလေးအစိုးရကဇက်တိုက်ဖမ်းဆီးတာတွေရှိနေတယ်လို့လည်းသိရပါတယ်။အဲ့ဒါလို့အဖမ်းဆီးတွေကိုထွက်ပြေးရင်အသက်အန္တရာယ်ကြုံရတာတွေရှိတယ်လို့ကပုန်း9ရက်သားသမီးနာရေးကူညီမှုအသင်းကဦးစံဝင်းကပြောပါတယ်။
ဒီရပါတော့အဖမ်းဆီးဒီပေါ်လေဒီ operation ဆက်ပြီးဆိုပြီးဝင်ရောက်ပြီးအိမ်တို့တကားကောက်ဘူးဆိုတော့ဒူရီကမှန်မှန်နဲ့ဒူရီ၆ရင်ပြီးခုံချလို့တည်းမရအောင်မရတဲ့အခါကျတော့ဘာလို့ဆိုတော့ဒီအိမ်သား pipeline ကိုပို့ပြီးရှင်းတယ်ရှင်းတဲ့အခါကျတော့ဒီအိမ်သား pipeline ညာခံနိုင်ရင်မရှိဘူးဒီလူတွေကလေ၄၅၆ဆိုတော့မခံနိုင်မဲ့အဲ့မှာဒီအိမ်သား pipeline ညာနေရောကျွတ်ကြပြီးလန်ကြတာပေါ့ဒီနောက်ဘက်ကိုလန်ကြပြီးအခါလေအိမ်မှာပွဲချင်းကြီးနေတဲ့လူတွေလည်းရှိပါတယ်
မလေးရှားနိုင်ငံကစားတောက်ဆိုင်တွေ၊စိုက်ပျိုးရေးလုပ်ငန်းတွေ၊စက်ရုံအလုပ်ရုံတွေရဲ့အလုပ်ရှင်အများစုက Tiamowin and Lutamarigo, Polo Jinja de Lupiovare, Bajan Lesuin, Eddie Tiamowin and Lutamari, a jump to some Tiajang, Tika Taya Yagaye, Bama Tawin, Yuziam Lura jump Pite Lutiavare, Tajang Kuku Pilaye, Yoji Nina Jiri, Yashi on Josa Beijing Bime, Nema Lutamariga, Tiamowin Pinida jump, Kuni Bibu, Kaka Pitelu, Malaysia Nangasayam, Nema Tayo, Dreamwin, Tom me to Puga Piovare.
ကိုယ်ကလို့ရောက်လာတဲ့တရားမဝင်အလုပ်သမားတွေကအလုပ်ရှင်ရှင်မှာအလုပ်လုပ်တယ်မိထိုင်မကောင်းဖြစ်တယ်အလုပ်ခွင်ထဲမှာထိခိုက်ခံရတယ်အလုပ်ရှင်ကလေအစိုးရမှာတွားပြီးပို့ထားလိုက်တာပြီးရင်ထွက်ပြေးကိုဆုံးနံပါတ်တွေပဲချိန်ပြီးတော့အဆက်တော်မလုပ်တော့အဲ့တော့ဘာဖြစ်လဲပို့နိုင်ငံသားတွေပဲထုတ်ခိုက်ရအောင်အဲ့ခါကျတော့စေးဝိုင်းမလို့တန်ရုံနဲ့ဆက်သွားရအောင်နောက်စေးယုံစေးတရားလည်းခေါ ဖြစ်ပါတယ်အဲ့ဒီထိန်းသိမ်းရေးစခန်းတွေကနေနိုင်ငံသားဟုတ်မဟုတ်တန်ယုံကနေတွားရောက်စီစစ်ပြီးမြန်မာနိုင်ငံကိုပြန်ပို့ပေးတာဖြစ်တယ်လို့ဒေါ်မေသူဖြူကပြောပါတယ်အဲ့ဒါလို့မြန်မာနိုင်ငံကိုပြန်ပို့တာဆိုရင်2018ခုနှစ်ဇန်နဝါရီကနေစက်တင်ဘာအထိအယောက်3300ကျော်ရှိနေပြီလို့မြန်မာတန်ယုံကနေသိရပါဗျ။မလေးရှားအစိုးရကနေဖမ်းဆီးထားတဲ့တရားမဝင်မြန်မာအလို့သမားအရေးအတွက်တိတိကျကျကိုတော့မသိရဘူးလို့ပြောပါဗျ။မလေးရှားနိုင်ငံမှာတရားဝင်အလို့လုပ်တဲ့မြန်မာအလို့သမားအယောက်2သိန်းလောက်ရှိပြီးတရားမဝင်လုပ်ကိုင်နေတဲ့အရေးအတွက်ကတော့3သိန်းလောက်ရှိနေတယ်လို့မြန်မာတန်ယုံကနေသိရပါဗျ။တရားမဝင်အလို့လုကန်နေတဲ့မြန်မာလူသမားတွေကတော့တရားဥပဒေရဲ့အကာအကွယ်ကိုမရရှိကြဘူးလို့ပြောကြပါဗျ။အဲဒါကြောင့်မလေးရှားနိုင်ငံကသာမကပဲထိုင်း၊ဂျပန်၊ကိုရီးယားနိုင်ငံတွေကိုတရားဝင်သွားရောက်အလို့လုကန်ခွင့်နေရှိနေတာကြောင့်တရားဝင်လမ်းကြောင်းတွေကသာသွားပြီးအလို့လုကန်ကြဖို့နိုင်ငံကြမှာတရားဝင်သွားအလို့လုကန်ပြီးဥပဒေရဲ့အကာအကွယ်ကိုယူကြဖို့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံတွေနဲ့မြန်မာအလို့သမားကူညီရေးအဖွဲ့တွေကတိုက်တွန်းကြပါတယ်ရှင်။